ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရှိတဲ့လုံခြုံရေးစခန်း3ခုကိုဒီကနေ့မနေ့အစောပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်9ဦးနဲ့အကြမ်းဖက်တိုက်ခိုက်သူ10ဦးသေဆုံးခဲ့တယ်လို့အစိုးရကထုတ်ပြန်ပါတယ်ဒေသတွင်းမှာညံမထွေရမိတ်ထုတ်ပြန်လိုက်ပြီးဆိုပေမဲ့အခြေအနေတွေလုံခြုံရေးအာဏာပိုင်တွေကထိန်းချုပ်ထားနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရှိတဲ့နေကြားဆောင်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်နဲ့ကိုးတန်ကောင်ငခုရစကန်စတဲ့နေရာ၃ခုကိုအမိမသိလက်နက်ကင်တပ်ဖွဲ့တွေကမနေ့အစောကြီးဝင်ရောက်ဖြစ်ခတ်ခဲ့ရာဒေါက်တာလက်နက်တင်နဲ့စီးနင်းတက်ခတ်ခဲ့တာတွေကြောင့်ရဲတပ်ဖွဲ့ဝင်တွေကြဆုံးခဲ့ရတယ်လို့ဝင်ရောက်စီးနင်းသူတွေလည်းသေဆုံးမှုတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲချုပ်ကနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်ရဲချုပ်ပြောဆိုသွားတာကတော့နေကြားဆောင်ဌာနချုပ်နဲ့ရဲစခန်းတွေကိုဝင်ရောက်စီးနင်းပစ်ခတ်မှုတွေအတွင်းမှာရဲတပ်ဖွဲ့ဝင်5ဦးကြဆုံးသွားခဲ့ပြီး5ဦးထဏ်ရာရခဲ့ကြောင်းနဲ့တပ်ဖွဲ့ဝင်2ဦးပျောက်ဆုံးနေတယ်လို့ဆိုပါတယ်။ဝင်ရောက်စီးနင်းသူတွေဘက်ကအလောင်း10လောင်းရရှိထားပြီး2ဦးကိုအရှင်ဖမ်းဆီးမိခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဒီကနေ့နေ့လယ်ပိုင်းကတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အစည်းအဝေးလုပ်ပြီးကင်တွယ်ဖြေရှင်းနေတဲ့အကြောင်းကိုတော့ပြန်ကြားရေးဝန်ကြီးဥဖေမြင့်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းမှာပစ်ခတ်မှုတွေကမကြာခဏဖြစ်ပွားနေပြီးပြီးခဲ့တဲ့နှစ်မေလ18ရက်နေ့တုန်းကလည်းမောင်တော်မြို့နယ်နေဆက်လဲဖြစ်ဘင်္ဂလားဒေ့ရှ်နေဆက်လဲဖြစ်တဲ့မိုင်းတိုင်50နှစ်ဆိုတဲ့နေရာမှာရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့ ISO အဖွဲ့လို့ယူဆရတဲ့တပ်ဖွဲ့ဝင်အင်အား50လောက်နဲ့မြန်မာနယ်ကြားဆောင်ရဲတပ်ဖွဲ့ဝင်တွေတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ဒီအတွက်မြန်မာနိုင်ငံဘက်ကနေကြားမှာတာဝန်ယူတဲ့ရဲဝင်နှန်း၄ဦးကြဆုံးခဲ့ရပြီးတဦးတန်ရာရခဲ့ကြောင်းမောင်တော်မြို့နယ်ရဲတပ်ဖွဲ့မူယုံကအတည်ပြုခဲ့ပါတယ်။အခုဖြစ်ခဲ့မှုတွေစီးနှင်းမှုတွေကြောင့်မောင်တော်မြို့နယ်ထဲမှာညမထွက်ရအမိန့်ကိုထုတ်ပြန်ထားပြီးလုံခြုံရေးကိုပုံမတင်းကျပ်မှုတွေလှုပ်ထားတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။